Welcome to the Voice of America in Burmese.
မင်္ဂလာရှိတယ်မနေ့ကင်းပြကြပါလိမ့်ခင်ဗျာ VOA American တန်ရ2022ခုနှစ် February 22ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲစတင်ထုတ်လွှင့်နေပါပြီဗျာ
Welcome to the Voice of America.
ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီအစီအစဉ်မှာတော့ဒီယူကရိန်းနယ်စပ်စီးရီးလင်းကျင့်မှုရုရှားကဆက်လုပ်နေတဲ့အခြေအနေတခါပြည်တွင်းပြည်မာကြီးကတော့ကိုဗစ်ကူးစက်ခံရပါတယ်နောက်တစ်ခါဒီ NUG အစိုးရနဲ့တွဲဆောင်ခွင့်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကပယ်ချလိုက်တဲ့ထိတ်တန့်ရောက်သတင်းတွေနဲ့အတူထိုင်းနိုင်ငံကမြန်မာလူ့သမားတွေအစုအပြုံလိုက်ကိုဗစ်ကူးစက်ခံရတဲ့သတင်းပေးပို့ချက်နဲ့ရင်းမပင်မှာစစ်ကောင်စီတပ်နဲ့ PDF တပ်တွေတိုက်ပွဲဖြစ်ပွားတဲ့သတင်းပေးပို့ချက်မှာတော့
ဒီနေ့တန်နေအဲ့ဒါဒီနေ့တန်နေပဲကျွန်တော်တို့ဘက်ကတော့ဂျူတင်ပြီးတော့သတင်းရထားလို့ဂျူတင်နိုင်ချောပြီးတိုက်ခိုက်တာပဲဒါနဲ့သူတို့ဘက်ကဒဏ်ရာရတဲ့လူနဲ့နာရီရဟိုဖြစ်တဲ့လူကလည်းဂျာနယ်လူကပြန်ပြစ်တော့ကျွန်တော်တို့အပြန်အလှန်တိုက်ပွဲဖြစ်တာပါ
သတင်းတွေအကြီးအကျယ်အပြီးမှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ညံဝင်းအောင်တို့တော့ပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းအရှေ့ဘက်မှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းစစ်တပ်တို့ကြားတိုက်ခတ်မှုတွေနှစ်ရက်ဆက်ဖြစ်ပွားခဲ့ပြီးတဲ့နောက်ရုရှားကယူကရိန်းရဲ့မြောက်ဖက်နယ်စပ်တစ်လျှောက်ဘယ်လာရုစ်နိုင်ငံထဲမှာသူ့ရဲ့စီးလက်ကျင်မှုတွေကိုတနင်္ဂနွေနေ့အထိဆက်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ယူကရိန်းနယ်စပ်တစ်လျှောက်တန်ရတသိန်းခွဲလောက်ချထားပြီးယူကရိန်းတောင်ဘက်ပင်လယ်နက်ထဲမှာရေချောင်းစီးလက်ကျင်မှုတွေလုပ်နေချိန်မှာပဲယူကရိန်းမြောက်ဘက်ဘယ်လာရုစ်ထဲမှာရုရှားသမ္မတကစီးလက်ကျင်မှုကိုအချိန်တိုးလုပ်လိုက်တာဖြစ်ပါတယ်။အခုသတင်းဘက်တွေအတွင်းရုရှားကတန်ရချက်ချင်းတိုးချခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးဌာနနဲ့ပင်မဗန်ကြီးတွေအပေါ်မှာစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့ပြီးအခုယူကရိန်းအရှေ့ပိုင်းမှာဖြစ်ပေါ်တဲ့တိုက်ပွဲတွေကနေယူကရိန်းစစ်သား2ဦးသေဆုံးခဲ့ရတာကိုကြည့်ရင်ရုရှားဟာစစ်ပွဲကြီးစတင်မှုအတွက်သူစီစဉ်ထားတဲ့အတိုင်းလုပ်တော့မယ်ဆိုတာပြနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကတနင်္ဂနွေနေ့ CNN အစီအစဉ်မှာပြောခဲ့တာပါအားလုံးဟာယူကရိန်းကိုဝင်တိုက်ဖို့အတွက်လုပ်နေပြီဆိုတာပြနေတယ်လို့ပြောပါတယ်ယူကရိန်းကိုရုရှားဝင်တိုက်ရင်လင်းမြန်ပြင်းထန်တဲ့စစ်ပွဲဒဏ်ခတ်မှုတွေချမှတ်မယ်လို့ကတိပေးထားတဲ့အတိုင်းအမေရိကန်နဲ့အနောက်မဟာမိတ်တွေဘာကြောင့်မလုပ်သေးတာလဲလို့ဂျာမနီနိုင်ငံမြူနစ်ကလုံခြုံရေးညီလာခံမှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကမေးခွန်းထုတ်ခဲ့တာပါဝန်ကြီးဘလင်ကင်ကတော့အခုလိုဒဏ်ခတ်မှုချလိုက်တာနဲ့ယူကရိန်းကိုဝင်မတက်အောင်ကာကွယ်ဖို့စူးစမ်းမှုတွေပြက်သွားနိုင်ကြောင်းပြောပါတယ်ဒါပေမဲ့ရုရှားဘက်ကတန့်ကားတွေတက်လာပြီးမစ္စိုင်းတွေလည်းပစ်ပြီးဆိုတာနဲ့ရုရှားသမ္မတဆုံးဖြတ်ထားတာတွေမလုပ်နိုင်အောင်အနောက်နိုင်ငံခေါင်းဆောင်တွေဘက်ကနှီးရလုံးနဲ့တုံ့ပြန်မှုရှိကြောင်းနဲ့အခုချိန်မှာသမ္မတပူတင်ကလှည့်ပြားနေတာသာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ယူကရိန်းအရှေ့ဘက်မှာအပြစ်ခတ်ရစေးလုပ်ဖို့အတွက်ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တနင်္ဂနွေနေ့မှာသဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတအနန်တော်ကပြောပါတယ်။ခေါင်းဆောင်တို့က105မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအတွက်တန်တမာရေးနှီးလန့်နေပဲဖြေရှားဖို့လိုအပ်ကြောင်းပြင်သစ်သမ္မတအနန်တော်ကသတင်းထုတ်ပြန်လာပါ။ဒါအပြင်ပြင်သစ်နိုင်ငံခြားရေးဝန်ကြီးယောအီဖ်လူဒါကီယာနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့တို့ဟာလည်းမကြာခင်ရက်ပိုင်းတွေအတွင်းတွေ့ဆုံဆွေးနွေးဖို့ရှိကြောင်းလည်းပြောပါတယ်။နောက်ပိုင်းမှာတော့ရုရှားသတင်းဌာနတွေကတနင်္လာနေ့မှာဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဖော်ပြကြပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်တွေကြားအပြစ်ခတ်ရစေးကိုသက်ဆိုင်တဲ့အဖွဲ့အစည်းအားလုံးကလှုံ့ဆော်လာဖို့ယူကရိန်းရုရှားနဲ့ OSCE တို့ပါဝင်တဲ့သုံးဝန်ဆိုင်အဖွဲ့ဖြစ်လာရေးကိုအပြင်းထန်လှုပ်ဆောင်မှာဖြစ်ကြောင်းသမရနှစ်ဦးလုံးကပြောကြားခဲ့ပြီးလာမယ့်ရက်ပိုင်းတွေအတွင်းတန်တမန်ရေးနည်းလမ်းကိုနက်နက်ရှမ်းရှမ်းပြုလုပ်ဖို့ရှိကြောင်းပြင်သစ်သမရယုံကပြောပါတယ်။ဒါအပြင်ရုရှား၊ယူကရိန်းပြင်သစ်နဲ့ဂျာမနီတို့ကြားရထားတဲ့ယူကရိန်းအရှေ့ပိုင်းဒေသအပြစ်ခတ်ရစေးတောင်းဆိုတဲ့2014 Minsk သဘောတူညီချက်ကိုပြန်အကောင့်ထည့်ဖော်တဲ့ကြောင်းခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ပြောပါတယ်။ဒေသရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးရလာဖို့ရည်ရွယ်တဲ့အစစ်မြင့်ဆွေးနွေးပွဲတွေဖြစ်လာအောင်လှုပ်ဆောင်ဖို့လည်းသဘောတူခဲ့ကြတာပါယူကရိန်းရင်းနဲ့ပတ်သက်ပြီးသမ္မတမက်ခရွန်ဟာဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်နဲ့ အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့နဲ့ပါဆွေးနွေးတိုင်ပင်နေတယ်လို့လည်းပြောပါတယ်2015အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပြန်ပြီးအသက်ဝင်လာဖို့အတွက်ဩစတြေးလျနိုင်ငံဗီယက်နမ်မှာပြုလုပ်နေတဲ့ညှိနှိုင်းမှုတွေကနေအမေရိကန်နဲ့ဥရောပသုံးနိုင်ငံအနေနဲ့ဒီသဘောတူညီချက်ကထွက်မသွားဘူးဆိုတဲ့အာမခံချက်ရအောင်လုပ်ဖို့အီရန်လွှတ်တော်အမတ်တွေကသမ္မတအီဘရာဟမ်ရေစီကိုတိုက်တွန်းခဲ့တယ်လို့တင်းနင်းလွင်နဲ့အီရန်အစိုးရသတင်းမှာဖော်ပြပါတယ်တတော်မတွေကသမရရေစီထန်ပေးပို့တဲ့စာထဲမှာအမေရိကန်နဲ့ဥရောပကဗြိတိန်ပြင်သစ်ဂျာမနီတို့အနေနဲ့အရင်သဘောတူညီချက်အရအီရန်ဘက်ကချိုးဖောက်မှုရှိရင်အရေးယူဒဏ်ခတ်မှုတွေချက်ချင်းပြန်ချတာမျိုးမလုပ်ဖို့လဲအာမခံတင်ကြောင်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးအီရန်အနေနဲ့သင်္ကန်းစာရခဲ့ပြီးဖြစ်တယ်လို့လိုအပ်တဲ့အာမခံချက်တွေအရင်မရသေးဘဲနဲ့ဘယ်သဘောတူညီချက်မျိုးကိုမှလက်မှတ်မထိုးဘဲအမျိုးသားအကျိုးစီးပွားအတွက်ကန့်သက်ချက်ချတယ်လို့ဖော်ပြထားပါတယ်။ဒီစာကိုအီရန်လွှတ်တော်အမတ်290ရက်က250ကလက်မှတ်ရေးထိုးထားတာပါတွေ့ဆုံညှိနှိုင်းမှုတွေမှာအီရန်ပေါ်မှာချထားတဲ့ဒဏ်ခတ်မှုအလုံးရုပ်သိမ်းပြီးမှသာသဘောတူညီချက်အတိုင်းပြန်သွားဖို့လဲလွှတ်တော်အမတ်တွေကတောင်းဆိုထားတာဖြစ်ပါတယ်အာဖဂန်နစ္စတန်ဆိုတာအကြောင်းတွေကဆရာဆရာမတွေကို January နဲ့ February လတွေအတွက်အရေးပေါ်ထောက်ပံ့ငွေထုတ်ပေးတော့မယ်လို့ကုလသမဂ္ဂကလီးမြားရန်ပုံငွေအဖွဲ့ UNICEF ကတင်းနှင်းလွင်နေမှာကြေညာပါတယ်ဒါကကြောင်းနေတဲ့အကျွဲကြောင်းသားကြောင်းသူအားလုံးပညာဆက်ပြီးသင်ခွင့်ရနိုင်စေဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒီလိုပေးနိုင်အောင် EU ဥရောပသမဂ္ဂကထောက်ပံ့တာဖြစ်ပြီးအာဖဂန်နိုင်ငံတလွားကဆရာဆရာမ39,400လောက်အတွက်6လစာတဦးကိုတစ်လဒေါ်လာ100နဲ့ညီတဲ့ငွေသားပေးနိုင်တော့မှာဖြစ်ကြောင်းလည်းပြောပါတယ်။အာဖဂန်ကအစိုးရကြောင်းနေမှာတက်ရောက်နေတဲ့ကြောင်းသားကြောင်းသူက 8.8 တန်းလောက်ရှိနေပြီးသူတို့ကိုတင်ကြားပေးမယ်ဆရာဆရာမတွေအခန်းကဏ္ဍအရေးပါမှုကိုပြဖို့UNICEF နဲ့မိတ်ဆွေတွေကအခုလိုလှုပ်ဆောင်တာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။လာမယ့်လတွေမှာဆရာဆရာမအများအပြားအတွက်အခက်အခဲတွေရင်ဆိုင်လာရဖို့ရှိတဲ့အတွက်ကလေးတွေပညာဆက်တင်နိုင်ဖို့ဒီရေးပေါ်အကူအညီဆက်ပေးရမှာဖြစ်ကြောင်းနဲ့ကုလသမဂ္ဂအဖွဲ့အနေနဲ့နောက်ထပ်အကူငွေအမေရိကန်ဒေါ်လာသန်း250လိုအပ်နေတယ်လို့လဲအာဖဂန်က UNICEF ထားနေကိုယ်စားလှယ်မဟာမက်အယိုယာကပြောပါတယ်။
ဒီလိုအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနက်ခင်းထိတ်တန်းရောက်သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျွန်တော်ညောင်ဝင်းအောင်ပါရူညာလီပေါ်လူမျိုးတို့တပ်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်ဆွဲဆူလာတဲ့အမှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတနင်္လာနေ့ကစလို့၄ရက်ကြာကြားနာဆစ်ဆေးမှာဖြစ်ပါတယ်စစ်ကောင်စီကိုနိုင်ငံကိုယ်စားပြုအဖြစ်လာရောက်ရှောက်ထားပိုင်ခွင့်ပေးသင့်မပေးသင့်အငင်းပွားနေချိန်မှာပဲ ICJ ရဲ့တကြောပြန်ဆစ်ဆေးမှုတွေစတင်တော့မှာပါ ICJ မှာအမှုရင်ဆိုင်ဖို့စစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကဦးဆောင်မှာဖြစ်ပြီးရှိနေကြုတ်ဒေါ်တီရာဦးကအဖွဲ့ဝင်အဖြစ်လိုက်ပါဆောင်ရွက်မှာပါအရင်တုန်းကကြားနာပွဲမှာ ICJ တရားရုံးကမြန်မာနိုင်ငံအပေါ်ကြားဖြတ်ညွှန်ကြားချက်တွေချမှတ်ခဲ့ပါတယ်ရိုဟင်ဂျာတွေအပေါ်တပ်ဖြတ်တာကိုကာကွယ်ဖို့ရိုဟင်ဂျာအုပ်စုအဖြစ်တည်ရှိမှုအပေါ်ချိန်ချောက်နေတာတွေကိုကာကွယ်ဖို့ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုမဖျက်ဆီးဖို့နဲ့ဒီညွှန်ကြားချက်တွေနဲ့ပတ်သက်လို့အကောင့်ထဲဖော်ပုံကိုပုံမှန်အစီရင်ခံဖို့ညွှန်ကြားခဲ့ပါတယ်ဒီအမှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုနိုင်ခြင်းရှိမရှိရှောင်လဲနေကြတဲ့အဆင့်မှာပဲရှိသေးတာပါအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ NLD အစိုးရလက်ထက်ကန့်ကွက်ခဲ့တာတွေကိုပြန်လည်ရုပ်သိမ်းပြီး ICJ မှာရင်ဆိုင်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းကိုကိုယ်စားလှယ်အဖြစ်တာဝန်ပေးထားပါတယ်ဒီအမှုမှာစစ်ကောင်စီကိုတရားဝင်အသိမှတ်ပြုရာမရဖို့အရေးကြီးတယ်လို့ Global Justice Center ရဲ့ဥက္ကဋ္ဌ Akila Radhakrishnan ကဆိုပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကျော်ကြာလာချိန်မှာမြန်မာနိုင်ငံရေးအကြက်တဲပြည်လဲစေဖို့ကြိုးပမ်းတဲ့အနေနဲ့အကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကကြီးညာထားတဲ့အဖြုတ်ချခံလွှတ်တော်ကိုယ်စားလှယ်များအဖွဲ့နဲ့တွဲဆောင်ခွင့်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့အထူးကိုယ်စားလှယ်အသစ်ဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးပါခ်ဆော်ကွန်ကသူ့အနေနဲ့မြန်မာနိုင်ငံကိုမတ်လတည်းတွားရောက်ဖို့ရှိပြီးစစ်ကောင်စီထိပ်ပိုင်းကောင်းဆောင်နေတဲ့တွဲဆောင်မှုပြင်ဆင်ထားကြောင်းကျန်သာပရင်းဒီအာဆီယံနိုင်ငံသားကြီးဝန်ကြီးများအစည်းအဝေးမှာပြောသွားပါတယ်မလေးရှားနိုင်ငံရဲ့ထောက်ခံအားပေးမှုနဲ့အတူ အဖြုတ်ချခံဒေါအောင်ဆန်းစုကြည်ရဲ့ NLD အမတ်အများစုနဲ့ဖွဲ့စည်းထားတဲ့ NUG အစိုးရအဖွဲ့နဲ့လည်းတွဲဆောင်ခွင့်ရဖို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကြိုးပမ်းနေတာပါ။တနင်္ဂနွေနေ့ညပိုင်းထုတ်ပြန်တဲ့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့အာဆီယံအထူးကိုယ်စားလှယ်အပါအဝင်အာဆီယံအဖွဲ့နဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုလုပ်သွားမယ်လို့ဖော်ပြထားပါတယ်။ဒါပေမဲ့တရားမဝင်အဖွဲ့အစည်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့အထူးကိုယ်စားလှယ်ကစစ်ဆက်ညှိနှိုင်းတာမျိုးကိုတော့သဘောမတူနိုင်ဘူးလို့ကြေညာချက်မှာတုံ့ပြန်ထားပါတယ်။အဲ့ဒီအဖွဲ့တွေဟာအကြမ်းဖက်မှုတွေကျွလွန်နေသလိုအလုံးစုံပျက်စီးရေးလမ်းကြောင်းကိုသွားနေတာကြောင့်ဖြစ်တယ်လို့အကြောင်းပြပါတယ်။ဒါကြောင့်အတိုက်အခံနဲ့အခုလိုတွေးခွင့်တောင်းတာဟာအာဆီယံရဲ့ဗရင်းညပါအခြေခံမှုကိုဆန့်ကျင်အောင်ရောက်သလိုအာဆီယံရဲ့အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးကြိုးပမ်းမှုတွေကိုလည်းပြက်ပြားစေတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဆိုပါတယ်ခင်ဗျာ။ RCEP လို့ခေါ်တဲ့ဒေတာတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူစာချုပ်မှာမြန်မာပါဝင်နေတာကိုဖိလစ်ပိုင်နိုင်ငံကပယ်ချသွားမယ်လို့ဖိလစ်ပိုင်နိုင်ငံသားကြီးဝန်ကြီးကပြောကြားလိုက်ပါတယ်။ဒီနှစ်မှာစတင်အကျိုးသက်ရောက်မဲ့ကမ္ဘာအကြီးဆုံးကွန်သွယ်ရေးသဘောတူစာချုပ်ကနေစစ်တပ်ဥဆောင်နေတဲ့မြန်မာအစိုးရကိုဖယ်ထုတ်ဖို့ဖိလစ်ပိုင်ကလိုလားကြောင်းပြောဆိုလိုက်တာပါ။ RCEP ကွန်သွယ်ရေးစာချုပ်မှာမြန်မာပါဝင်မှုနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံမတန်းခင်ပြီးခဲ့တဲ့ရက်ပိုင်းကပဲနယူးဇီလန်နိုင်ငံကလည်းအလားတူပြောကြားခဲ့တာပါ။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကျူးလွန်နေတာဒီမိုကရေစီစိတ်သောအောင်လုပ်နေတာတွေကြောင့်RCEP သဘောတူညီချက်မှာပါဝင်မယ်ဆိုရင်မြန်မာနိုင်ငံနဲ့ကုန်သွယ်ရေးလုပ်မှာမဟုတ်ဘူးလို့နယူးဇီလန်နိုင်ငံကပြောကြားခဲ့ပါတယ်။အကယ်၍အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံကို RCEP ထဲမှာဆက်လက်ထားရှိဖို့သူ့ရဲ့စီမံအတိုင်းအများသဘောတူဆုံးဖြတ်ခဲ့မယ်ဆိုရင်အဲ့ဒီအာဆီယံရဲ့ဆုံးဖြတ်ချက်ကိုဖိလစ်ပိုင်အနေနဲ့လည်းလေးစားလိုက်နာသွားမယ်လို့ဖိလစ်ပိုင်နိုင်ငံသားကြီးဝန်ကြီးကပြောပါတယ်ခင်ဗျာ။တက်တော့95နှစ်ရှိပြီဖြစ်တဲ့ဗီတင်ဘီယံမာကြီးအဲလစ်ဘက်ကိုဗစ် -19 ကူးစက်ခံရရတယ်လို့ဘန်ကင်မန်နန်းတော်ကတင်းငွေတွေကသတင်းထုတ်ပြန်ပါတယ်ပြင်းထန်တဲ့ရောဂါလက္ခဏာတွေမပြပဲတာမန်အေးအေးမိတဲ့လက္ခဏာတွေလောက်ပဲရှိတာမို့ဒီသတင်းပတ်တဲ့ပေါ့ပေါ့ပါပါတာဝန်တွေကိုလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်ပြည်မာကြီးဟာစီးကူးသားမှုဆက်ပြီးတော့ခံယူသွားမှာဖြစ်တယ်လို့တင်းတော်တဲ့လမ်းညွှန်ချက်တွေအားလုံးကိုလိုက်နာသွားမယ်လို့နန်းတော်ကထုတ်ပြန်ပါတယ်ပြည်မာကြီးရဲ့ရရကိုခံစားမဲ့တက်တော်83နှစ်ရှိပြီဖြစ်တဲ့ Charles Minter ကလည်းဒီလအစောပိုင်းတုန်းကကိုဗစ်ကူးစက်ခဲ့တာပါမကြသေးခင်ရပိုင်းတွေကပဲဘီယမကြီးကသူ့ရဲ့သားတော် Charles Minter နဲ့တွေ့ဆုံခဲ့တယ်လို့နန်းတော်သတင်းရင်းမြစ်တစ်ခုကပြောပါရယ်ဘီယမကြီး Elizabeth ဟာပြီးခဲ့တဲ့အော်တိုဘာလာတုန်းကလည်းကျမ်းမာရေးအခြေအနေတစ်ခုကြောင့်ဆေးရုံတညတက်ခဲ့ရပါတယ်အဲ့ဒီနောက်ပိုင်းသူ့ကိုအနားယူဖို့ဆရာဝန်တွေကအကြံပေးခဲ့ပါတယ်ခင်ဗျာတင်းလင်းလာနေမယ်နဲ့ခင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်စစလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှအရင်ဦးဆုံးဒီစကိုင်းဘက်ကလှုပ်လှုပ်ရှားရှားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြခြင်းပါတယ်စကိုင်းတိုင်းရင်းမပင်မြို့နယ်အရှိဘက်ဖိုဝင်တောင်နားမှာဖေဖော်ဝါရီ20ရက်ညနေပိုင်းကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ဒေသခံပြည်သူကာကွယ်ရေးတပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲကြောင့်အနီးနားကရွာသားယာကြီးရွာအပါဝင်ငားရွာထက်မင်းနဲ့ဒေသခံတွေအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မန်အင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်ဗျာ
စစ်ကောင်စီရင်တန်း6စီးနဲ့ခြေလင်းအင်အား80လောက်ပါတဲ့စစ်ကြောင်းဟာဖေဖော်ဝါရီလ20ရက်ညနေပိုင်းမှာရင်းမပင်မြို့နယ်ဖိုးဝင်းတောင်ရွာသားယာကျေးရွာအနီးအနားမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားနေတယ်လို့ဒေသခံတအူက VOA ကိုပြောပါတယ်
ခုပြနေတော့မို့အမကြီးကျွန်တော်တို့ဒီမှာရွာနဲ့ပါလို့နှစ်ဖားလုံးတော့ပဲကတ်ပြနေရတာရွာသားရခင်ကျွန်တော်တို့ရွာနန်းကဒီကတ်တရားလမ်းကျောပေါ်မှာသူတို့တွားလာတဲ့အဟုတ်ကျွန်တော်တို့ကျေးရွာဒေသခံကာကွယ်ရေးတွေကအဲ့ဒါတက်တယ်လေအဲ့ဒါအာဒီနဲ့တက်တယ်လေအဲကျွန်တော်တို့ဘက်ကတော့ဒီတင်ပြီးတော့သတင်းရထားလို့ဒီတင်နိုင်ခေါ်ပြီးတိုက်ခိုက်တာပဲဒါနဲ့သူတို့ဘက်ကဒဏ်ရာရတဲ့လူနဲ့နာရရဟိုဖြစ်တဲ့လူကလည်းဒါနဲ့လူကပြန်ပြစ်တော့ကျွန်တော်တို့အပြန်အလှန်တိုက်ပွဲဖြစ်တာပါခင်ဗျာရင်းနှီး6စီးနဲ့ခြေကျင်အားကဟောလောက်ရှိနေခင်ဗျာကျွန်တော်80 80လောက်ရှိနေခြေကျင်တက်ချလေ
လက်နက်ကြီးပစ်ခတ်မှုတွေဟာတဖြည်းဖြည်းကျေးရွာအနားရောက်လာတာကြောင့်ဘေးလူရကိုထွက်ပြေးကြရတယ်လို့ကောင်းစင်ကျေးရွာကန်တအုပ်ကပြောပါတယ်
ဒီကောင်ကလည်းတီးရပြီးလို့ရှင်ဒီကကနေပြီးတော့အဲ့လိုမျိုးလက်မကြီးကြမ်းတယ်ပုံမှန်လို့မိုင်းဆွဲတဲ့အကျိုးမျိုးပဲတိုက်ဝဲချင်းတောင်အားလုံးကပြေးခဲ့ရတာစားရင်တည်းရောပြီးတော့အဲ့ဒီဟွာရောသင်္ကားရောပိုင်းချတယ်ဖြစ်လာတဲ့ကားတွေကိုဒီကကမိုင်းဆွဲတဲ့ခက်တဲ့အတွက်ကြောင့်မို့လို့လေမိုင်းနေပြီးတော့ လုံးမီလုံးဆင်းရဲဆင်းရဲကိုရဲနေရဆိုတော့တန်ရင်းနဲ့တချီနဲ့နီးလာဆိုတော့ညီမတို့ရောအလူပြာကောင်းကောင်းကရှောင်မေးလာပေါ့ဘယ်လိုမျိုးဒီနေ့ဆိုလို့ချင်းထုံးမှန်လိုက်မယ်ဒီကတာတို့တော့ရောကောင်းစင်လို့ဒီအရှိမဆိုလို့ချင်းတဲရင်းရဲတို့ဝရဲရဲတို့တန်ကြီးရကအကုန်လုံးရှောင်လာပေါ့အနည်းဆုံး900ထောင်တမွဲပေါ့
တိုက်ပွဲကြောင့်ရွာသားရကြေးရွာကောင်းစင်ကြေးရွာနှော်ရိုးကြေးရွာနဲ့တဲပင်ကန်ကြေးရွာအပါအဝင်9ရွာထဲမှနေထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ပြစ်ပြီးဘေးလွတ်ရာကိုထွက်ပြေးကြရတယ်လို့လည်းပြောပါတယ်။စစ်ဘေးဒုက္ခသည်တွေဟာတောတောင်တွေထဲမှာခက်ခက်ခဲခဲနဲ့နေထိုင်စားသောက်နေကြရတယ်လို့တဲပင်ကန်ရွာကန်တဦးကအခုလိုပြောပါတယ်
။တဲကြီးရွယ်အိုးတွေရောစိတ်အုပ်လွားအုပ်တွေရောပါအေးတလိမ့်ဆန်လေးတွေရောဆိုတော့ခက်ခဲတော့ဖြစ်ကြတာပါအေးအခုဆိုရင်ကျမ်းမာရေးရတဲ့တိတ်မကောင်းကြဘူးလေ။တော်တော်ကြီးထဲမှာတော့အဲ့ရတာတော့မိုးကလေးတွေနဲ့နေရတာပါအေးမိုးပြီးတော့ညီမရဲ့ချိုးတလေကြတော့လေအပင်ရိတ်ကောင်းတဲ့နေရာလေးတွေပ
ါအသက်ကြီးရင်သူတွေကလေးတငယ်တွေနဲ့အထုပ်ကိုစီပြေးလွှားတည်ဆောင်ရတာအတော်လေးဒုက္ခရောက်ကြရတယ်လို့လေဒေသခံတွေကဆိုပါတယ်အဲ့ဒီဒေသတဝိုက်မှာပြစ်ခတ်တိုက်ခိုက်မှုတွေမကြမကြဖြစ်ပွားနေပြီးဒေသခံတွေပြေးလွှားနေကြရတာဒါနဲ့ဆိုရင်6ချိန်ထက်မနည်းရှိသွားပြီလို့လေစစ်ဘေးဒုက္ခသည်တွေကပြောပါတယ်အခုရက်ပိုင်းစကိုင်းတိုင်းအတွင်း PDF ကာကွယ်ရေးတပ်တွေရှိတဲ့နေရာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းစစ်ဆင်မှုတွေတိုးလှုပ်လာသလိုပဲတစ်ဖက်မှာအပြန်အလှန်ပြစ်ခတ်မှုတွေလည်းတိုးလာနေပါတယ်မနေ့ကမနေ့မှာပဲစကိုင်းတိုင်းကံဘလူမြို့နယ်ကချက်သင်းကျေးရွာရဲစခန်းကိုလက်နက်ကင်အင်အား60ခန့်တိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့စစ်ကောင်စီပြန်ကြားရေးကထုတ်ပြန်ပါတယ်။အခုဖိုးဝင်းတောင်အနီးတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိပါဘူး။မြန်မာနိုင်ငံမှာမနစ်စစ်တပ်ကအာဏာသိမ်းမှုအပေါ်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နှင်းခဲ့တဲ့နောက်ဆန္ဒပြလူငယ်အများပြားဟာဒေသအသီးသီးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်လာကြတာပါ။အဲ့ဒီတည်းကစကိုင်းတိုင်းအတွင်းမြို့နယ်အတော်များများမှာအခုလိုတိုက်ပွဲတွေဇက်တိုက်ကြုံလာခဲ့ရတဲ့နောက်စစ်ပြေးထုတ်ခတဲ့တွေလည်းတိုးပွားလာနေတာဖြစ်ပါတယ
်။စကိုင်းတိုင်းရင်းမပင်ဒေသမှာဒီစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြားတိုက်ပွဲဖြစ်ပွားကြတာကြောင့်ဒီဒေသခံတွေကနေဘေးလွတ်ရာကိုဘလို့ရှောင်တိန်ကြရသလဲဆိုတဲ့အခြေအနေကိုမတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ထိုင်းနိုင်ငံရောက်နေတဲ့မြန်မာအလို့သမားတွေရဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။ဘန်ကောက်မြို့ Lexi အရမှာရှိတဲ့မြန်မာအလို့သမားအများအများလုပ်ကိုင်နေတဲ့ Italian Thai ဆောက်လုပ်ရေးလုပ်ငန်းခွင်မှာလူ300နီးပါးအစုအပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်ပွားနေတဲ့အတွက်သက်ဆိုင်ရာအာဏာပိုင်တွေကဖေဖော်ဝါရီ18ရက်နေ့ကစလို့အလုပ်ဆယ်ရက်ရန်နာလိုက်ပြီးတော့အလို့သမားအလုံးအပြင်းမထွက်ရဘူးဆိုပြီးတော့အမိန့်ထုတ်ပြန်ထားပါတယ်။ထိုင်းချီဆိုင် VOA သတင်းတော်မအေးမာကဒီအခြေအနေကိုပြောပြမှာဖြစ်ပါတယ်ဗျာ
။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတကြော့ပြန်ပြင်းပြင်းထန်လာနေတယ်လို့စစ်ရုံအလုပ်ရုံတွေစောက်လို့ရေးဆိုင်တွေမှာလည်းအစုလိုက်အပြုံလိုက်ကူးစက်မှုတွေပြန်ဖြစ်လာနေပါတယ်။ဒီရက်ပိုင်းမှာပဲဘန်ကောက်မြို့လက်စီအရက်ကစောက်လို့ရေးဆိုင်ကြီးဖြစ်တဲ့အီတာလီယန်ထိုင်းကုမ္ပဏီကစောက်လို့ရေးလုပ်ငန်းလုပ်နေတဲ့နေရာမှာအလုပ်သမားတွေကြားအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်တာကြောင့်အလုပ်ဆိုင်တစ်ခုလုံးကို10ရက်အထိပိတ်ပစ်လိုက်ရကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
အဒီအီတလီယန်ထိုင်းဆောက်လို့ရဆိုင်လေးလက်စီမှာ
ဟုတ်ကဲ့
ဖြစ်တာဟိုဆိုင်ထဲမှာဒီဟိုပါဘောလူတော်ကညာ60တန်းရှိရောက်ကို
ဟုတ်ကဲ့
ပြည်ရတဲ့ခါမှာညာ60တန်းရှိရောက်ကိုပြည့်ရစာကြတော့အဲ့ဒါကိုရဲ့ဘောတို့ကဟိုအိတ်လိုက်တာဗောလေဟိုတစ်ခါအရင်တော့လိုပဲဆောက်လို့ဆိုင်လေးကိုပြတာပိတ်တဲ့ဟာမျိုးဟုတ်ကဲ့ဟုတ်တယ်ဟိုကတော့ဖြစ်တာအများစုကတော့ Omicron ပါပဲ
ဟုတ်ကဲ့ဒါ
နဲ့ယောဂါတွေပြန်ပြီးဖြစ်တာများနေတယ်ဟိုကနောက်ဝိညာဉ်နာပြန်ကလာပြီးတော့ဒီရဲ့နှုံနေရတယ်တဖြည်းအဲပြန်မြင့်လာတယ်ပြောမှာပေါ့နော်20အခုဆို30နာပြန်ပြီးလာတယ်အဲ့လိုရှင်းပြအောင်အဲအခုနောက်ဆုံး29ရောက်လာမသိသေးရဲ့ဗျဟုတ်တင်းတင်းဒီရဲ့နှုံပြန်တိုးလာတယ
်ဒီဆောက်လို့ရေးဆိုင်ထဲမှာမြန်မာအလုပ်သမားတွေအများအပြားအလုပ်လုပ်ကြနေကြတာဖြစ်ပြီးဖေဖော်ဝါရီလ16ရက်နေ့ကနေ18ရက်နေ့အတွင်းလူ300နီးပါးအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တာပါဒီဆောက်လို့ရေးဆိုင်ဟာလူနေရပ်ကွက်နဲ့နီးကပ်တဲ့အတွက်အလုပ်ဆိုင်ကို10ရက်ပိတ်ဖို့အတွက်လက်စီအုပ်ချုပ်ရေးအဖွဲ့ကညွှန်ကြားရေးမှူးမစ္စတာနိုင်ဆုံဘတ်ကန်နော့ခစ်မန်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဆောက်လို့ရေးဆိုင်ဟာအရင်ကိုဗစ်ပထမလှိုင်းဒုတိယလှိုင်းတွေမှာတော့လည်းအလုပ်သမားတွေအစုအဝေးနဲ့ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တဲ့နေရာလေးဖြစ်ပါတယ်အခုဆိုရင်အလုပ်သမားတွေကိုအပြင်ထွက်ခွင့်မပေးတော့ဘဲကိုဗစ်ကရောဂါပိုးတွေ့လူနာတွေကိုတီးခြားခွဲထုတ်ပြီးကုသပေးနေပါတယ်
ဘန်ကောက်မြို့မှာဒီမြန်မာရွှေ့ပြောင်းအလို့သမားတွေရာနဲ့ချီပြီးတော့ဒီအစုလိုက်ကိုဗစ်90ခံရတဲ့အခြေအနေကိုမအေးမာကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့မကြခင်မှာတော့နိုင်ငံတကာသတင်းလှော်တွေကိုတင်ပြခဲ့ခါမှာဒီ ကျွန်တော်တို့စပိုင်းဆိုင်ရာချိုးရင်မှုတစ်ခုရှိနေပါတယ်ဗျာအဲဒီခါကျတော့ကျွန်တော်တို့အခုနိုင်ငံတကာသတင်းလှော်တွေဘက်ကိုလှည့်အောင်ပါဒီဆက်မှုအင်အားကြီး G20 အဖွဲ့ကြီးရဲ့ဘန်ဒါရေးဝန်ကြီးတွေနှစ်ရက်ကြာတွေ့ဆုံဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာဂျာတာပတိနေကစတင်ခဲ့ပါတယ်ကိုဗစ်ကာယောဂါကြောင့်ဖွံ့ဖြိုးဆဲနိုင်ငံအတော်များများကျွေးမီအကြက်တဲဆိုးရွားစွာရင် အခြေအနေကိုနိုင်ငံအတော်များများထိခိုက်နေရတဲ့အကြောင်း Henry Ridgewell လန်ဒန်ကပေးပို့တဲ့သတင်းလွှာကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ
။တီရီလင်ကနိုင်ငံကရွှေရောင်တန်းနေတဲ့ကမ်းခြေတွေမှာတာမန်အခြေအနေဆိုရင်ကဘာလက်ခီးတွေခြေချင်းလိန်စီကားတိုက်မြိတ်နေတာပါ။အခုကတော့ကိုဗစ်ကပ်ရောဂါကြောင့်ဧည့်သည်တွေမလာတော့တဲ့အခါဝင်ငွေတွေလည်းလျော့သွားပါတယ်။နိုင်ငံရဲ့စီးပွားရေးလည်းထိခိုက်ပြီးအလားတူပဲနိုင်ငံရဲ့ငွေချေးနိုင်စွမ်းတက်မမှုနှုန်းသားလည်းလျော့ကျသွားပါတယ်။စီဝိုင်းလေးလက်သုံးသက်သူတွေကတော့ငွေချေးနိုင်စွမ်းရောကြတာကနေပြန်မပေးနိုင်တဲ့အခြေအနေရောက်သွားမှကိုစိုးရိမ်နေကြပါတယ်။ဒီလိုဖြစ်ရမျိုးတွေကတေရီလင်ကနိုင်ငံတနိုင်ငံတွေဖြစ်နေတာမဟုတ်ပါဘူး။ကမ္ဘာပံရဲ့ထုတ်ပြန်ချက်တွေအရဆိုရင်တော့ကမ္ဘာကျွေးမီစည်ရင်ဟာရာစုနှစ်ဝက်အတွင်းမှာအမြင့်ဆုံးရောက်နေပြီလို့ဆိုပါတယ်။ဒီကျွေးမီစည်ရင်ကအရင်ကနေကမြင့်နေပြီးတော့ကိုရိုနာကပ်ဘေးကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခြေအနေတွေကိုပိုပြီးဆိုးရွားသွားစေတယ်လို့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအထွေထွေညီလာခံအသွေးအမှုချုပ်Rebecca Greenspan က VOA ကိုပြောပါတယ
်။ You have them building up their debt and their export earnings not being enough.
ဒီဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကျွေးမီစင်တိုးနေချိန်မှာဒီနိုင်ငံတွေရဲ့ပြပပို့ကုန်ဝင်ငွေကချင်းငွေတွေကိုပြန်ပြီးပေးဖို့အတွက်မလုံလောက်ပါဘူး။ဒီလိုနိုင်ငံတွေရဲ့အခြေအနေတွေကအရန်ကိုတည်သားစေပါတယ
်။အထူးသဖြင့်တော့ Ethiopia, Tunisia, Argentina, El Salvador, Ghana, Congo, Kazakhstan,မိုဇမ်ဘိနိုင်ငံတွေဟာချင်းငွေတွေပြန်မဆက်နိုင်တဲ့အနေအထားကိုရောက်ဖို့အလွန်ကိုရှိနေတယ်လို့ကမ္ဘာပံရဲ့ကိန်းဂဏန်းတွေကညွှန်နေပါတယ်။ El Salvador, Suriname, Venezuela နဲ့ Zambia နိုင်ငံတွေကတော့နိုင်ငံရဲ့ချင်းငွေပြန်မပေးနိုင်တဲ့အဆင့်ကိုရောက်ရှိနေပြီဖြစ်တယ်လို့သိရပါတယ်။ကယောဂါကာလအတွင်းမှာဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကအကျွေးတွေထတ်ထုတ်ယူခဲ့ကြပါတယ်။ကမ္ဘာပံခန့်မှန်းကိန်းဂဏန်းတွေအရတော့ချင်းငွေဒေါ်လာ35ဘီလီယံရှိပြီးဒီပမာဏဟာပြီးခဲ့တဲ့နှစ်ထက်45ရာခိုင်နှုန်းတိုးလာပြီးထပ်ဝက်လောက်ကတရုတ်နိုင်ငံကိုပြန်ပေးရမှာပါဒီတော့အတွင်းမှာပဲစီးပွားရေးတိုးတက်မှုနှုန်းကလည်းလျော့ကျလာနေပါတယ
် For the first time the rate of growth of the developing countries
ဒါကတော့ပထမဆုံးပါပဲဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းကဖွံ့ဖြိုးပြီးနိုင်ငံတွေထက်လျော့ကျသွားပါတယ်ဒီကျွေးမီအခြေအနေကိုထိန်းထားဖို့ကတော့အလုံးကိုအန္တရာယ်ရှိနေပါတယ
်ဆက်မှုအင်အားကြီးနိုင်ငံ20 G20အဖွဲ့ကြီးကအချို့သောချင်းငွေတွေပြန်ပေးရမှာကိုကယောဂါကလအသွင်းမှာဆိုင်းငံ့ပေးခဲ့ပါတယ
် It is in the right direction but it has two problems one
ဒါကမှန်တဲ့လောက်ရတစ်ခုပါဒါပေမဲ့ပြဿနာကနှစ်ခုရှိနေပါတယ်တစ်ခုကတော့ပေးရမှာကိုဆိုင်းငံ့ထားတာပါကယောဂါကမပြီးပေမဲ့ဒီနှစ်ဇွန်လဆိုရင်ချင်းငွေတွေကပြန်ပြီးပေးရတော့မှာပါဒုတိယကတော့ဒီချင်းငွေတွေရဲ့အကျိုးသက်ရောက်မှုကအတော့ကိုနည်းခဲ့တာပါ
သမုအင်အားကြီးနိုင်ငံ20 G20 အဖွဲ့ကြီးကချင်းငွေပမာဏလျှော့ချရေးအစီအစဉ်ကိုအဆိုပြုခဲ့ပေမဲ့အခုတည်းကတော့နိုင်ငံ3နိုင်ငံကပဲအကူအညီရေးဖို့ဆက်သွယ်လာတယ်လို့ဆိုပါတယ
် Many countries don't want to come in because they will be punished by the markets
နိုင်ငံအတော်များများကဒီအစီအစဉ်ကိုမလျှောက်ချင်ကြပါဘူးဈေးကွက်ကနေသူတို့နိုင်ငံတွေကိုနှိပ်ကွပ်မှဆိုးလို့ပါအဲ့ဒီလိုဖြစ်ခဲ့ရင်နိုင်ငံတွေအနေနဲ့ပုဂ္ဂလိကချင်းငွေတွေကိုမရတော့မှအပြင်ဈေးကွက်ကနေဘန်ဒါရေးထောက်ပံ့တာတွေရဖို့အတွက်ခက်ခဲသွားမဲ့အရေးကိုစိုးရိမ်နေကြတာပ
ါဘဟုပံတွေကကုန်စည်နှုန်းတက်တာကိုတံပြန်မှုချင်းငွေအတုံးလုံးမြင့်ချိန်နဲ့ချင်းငွေတွေပြန်မပေးနိုင်မဲ့သတိထားရမဲ့အခြေအနေရောက်နေခြင်းဖြစ်နေတာပါ ဂျစ်စင်ကတော့ငွေချေးထားတဲ့နိုင်ငံတွေအနေနဲ့ချင်းငွေပြန်ပေးရမှာကိုရှော့ပေးရည်ငွေကြေးထောက်ပံ့ရေးအစီအစဉ်တွေအဘူသဖြင့်လှုပ်ပေးဖို့လိုနေပြီလို့ဆိုပါတယ်။ဒါမှမဟုတ်ရင်တော့ချင်းငွေပြန်ပေးဖို့အရေးတွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဆယ်စုနှစ်တစ်ခုစာပျောက်သွားမဲ့အရေးဖြစ်နေပြီလို့ဆိုပါတယ်ခင်ဗျာ
။ G20 ဘန်ဒါယီဝန်ကြီးများညီလာခံအကြောင်းကိုကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတခါတော့ဒီအမေရိကန်ကိုရောက်လာတဲ့တပ်မှုတဦးအကြောင်းကိုလည်းပြောပြချင်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်ဒီကိုဆန့်ကျင်ခဲ့တဲ့ဒီတပ်မှုအဖြစ်တာဝန်ထမ်းဆောင်ခဲ့သူအဗ်ဒူကာဘီယာဟာမြို့တော်ကာဘူးမှာဒီတာလီဘန်တွေကနေထိန်းချုပ်လိုက်တဲ့နောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုထွက်ပြေးလာခဲ့ပြီးတကွဲတပြားစီဖြစ်နေတဲ့သူ့ရဲ့မိသားစုနဲ့ပြန်လည်ဆုံတွေ့နိုင်ခွင့်ကိုမျှော်လင့်နေပါတယ် VOA သတင်းတော့နိုရှာဘာအက်စနာဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကပေးပို့တဲ့သတင်းလွှာကိုတော့အလိမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်အရှေ့ပိုင်းမှာဒေသဆိုင်ရာရဲမှုအဖြစ်အမေရိကန်တပ်ဖွဲ့တွေနဲ့15နှစ်ကြာအနီးကပ်တာဝန်ထမ်းဆောင်ခဲ့တယ်လို့အသက်53နှစ်အရွယ်အဗ်ဒူကဘီဆလာဆိုင်ကပြောပါဗျာ2021ခုနှစ်ဩဂတ်လမှာအာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူးတာလီဘန်တွေလက်ထက်ရောက်သွားတော့သူနဲ့သူ့မိသားစုဝင်တချို့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါတယ်ဒါပေမဲ့ဇနီး3ဦးမှဇနီး2ဦးသားသမီး36ဦးမှအယောက်20အပါအဝင်အတော်တော်များများကတော့အာဖဂန်နစ္စတန်မှာကျန်ရစ်ခဲ့ပါသေးတယ်ဒီလိုထွက်ပြေးလာသူတော်တော်များများကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလက်ရှိနေထိုင်တာပါဆလာဆိုင်ရဲ့အသက်9နှစ်အရွယ်အာဖန်ကတော့ဘေးလွရာထွက်ပြေးရေးနေမကောင်းလို့အာရက်စော်ဘွဲများပြည်တော်စုနိုင်ငံမှာဆေးကုသဖို့ကြံခဲ့ပါတယ
်ကျွန်တော်သားတယောက်ကနေမကောင်းတော့နောက်တစ်ယောက်ပါသူနဲ့အတူဆေးရုံဆောင်ဖို့ကြံခဲ့ပါတယ
်အာဖန်ဟာသူ့ရဲ့မိသားစုစီလာဖို့အဆင်သင့်ဖြစ်နေပြီဆိုတဲ့ကြောင်း VOA ကိုပေးပို့တဲ့ဗီဒီယိုထဲမှာပြောထားပါတယ
်အခုကျွန်တော်တက်တာနေပြီဘာယောဂါမှမရှိတော့ဘူးကျွန်တော်မိဘတွေကိုတိတ်လွမ်းနေတွေ့လဲတွေ့ကျင်တယ်ကျွန်တော်မောင်နှမတွေကိုရောပေါ့
အမေရိကန်နိုင်ငံနဲ့တခြားနိုင်ငံတွေမှာမိသားစုတွေတကွဲတပြားရှိနေကြရတာဟာမိသားစုဝင်တွေအားလုံးအတွက်နာကျင်ရတယ်လို့ဆလားဆိုင်ကဆိုပါတယ
်ခပတ်တဲ့တွလ်ပစီမိုရီ
ကျွန်တော်တို့အားလုံးတို့ကိုသတိရနေတာဒီပါရောက်အခုလိုတကွဲတပြားစီဖြစ်နေကြရတာအတော်ပင်ပန်းလှပါပြီကျွန်တော်သားတစ်ယောက်နဲ့သူ့မိသားစုကတော့ဗာဂျီးနီးယားပြည်နယ်ကစခန်းတစ်ခုမှာရောက်နေပါတယ်အာရဗ်စော်ဘောများပြည်တော်စုနိုင်ငံမှာတော့နှစ်ယောက်ကျန်ခဲ့တယ်ကျွန်တော်တို့ဒီကိုရောက်လာပြီးတချို့ကတော့အာဖဂန်နစ္စတန်မှာပဲကြံနေခဲ့ကြပါသေးတယ်
။တချိန်တည်းမှာပဲတချို့ကတော့အမေရိကန်ပြည်ထောင်စုမှာသူတို့ရဲ့ဘဝတွေနေသားကြအောင်ကြိုးစားနေကြရပါတယ
်။ဟိုဒေခိုရှာလေ
ကျွန်တော်အမေရိကန်နိုင်ငံကိုလာတာရမ်းပျော်တယ်။ကြောင်းလေးတက်လို့ရတယ်လေ
။ဒါပေမဲ့ဆလားဆိုင်ကတော့သူ့မိသားစုရဲ့အနာဂတ်ကိုစိတ်ပူနေပါတယ
်။အတိတ်မှာဘာတွေဖြစ်ခဲ့လဲကျွန်တော်တို့အနာဂတ်မှာဘာဖြစ်မလဲ။ကျွန်တော်တို့ကိစ္စနဲ့ပတ်သက်ပြီးဘယ်လိုဆုံးမချက်တွေချမလဲ။ကျွန်တော်တို့ဘယ်ချိန်ပြန်တွေ့ကြမှာလဲ။
အမေရိကန်ပြည်ထောင်စုမှာသူ့မိသားစုဝင်အကုန်လုံးနဲ့ပြန်ဆုံဖို့မျှော်လင့်ပြီးတော့အိမ်တော်ဘက်3ယောက်ရှိတာဟာလည်းအမေရိကန်နိုင်ငံရဲ့ဥပဒေနဲ့မကိုက်ညီဘူးဆိုတာသိထားတာမို့သူတို့မိသားစုရဲ့အနာဂတ်ကိုပိုးပြီးမသေးချာမရေရာဖြစ်စေတယ်လို့ဆလားဆိုင်ကဆိုပါတယ်။အာဖဂန်နိုင်ငံသား9400ကိုအမေရိကန်ပြည်ထောင်စုမှနေရာချထားပေးခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကဇန်နဝါရီလတုန်းကပြောခဲ့ပါတယ်။ဒီလိုဆလားဆိုင်မိသားစုလိုမျိုးတခြားအာဖဂန်ကမိသားစုတွေဟာလည်းသူတို့ရဲ့ဘဝအတွက်ကိုအဆင်ပြေအောင်နေပြီးပိုကောင်းတဲ့အနာဂတ်ကိုမျှော်လင့်နေကြပါရဲ့ရှင်ကျမအလေးမာပါ
အာဖဂန်ကထွက်ပြေးလာတဲ့တန်မှုတူအကြောင်းအလေးမာပြောပြသွားတာဖြစ်ပါလေခင်ဗျာ VOA ရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတွေမေတ္တာလက်ဆောင်တည်သခြင်းတွေတောင်းခြင်းတွေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါလေခင်ဗျာမကြခင်မှာတော့အပတ်ကင်ကန္တာတွေဖြစ်တဲ့သတင်းမီဒီယာမြင်ကွင်းကျဲဒီသောရရှင်ပေးစာကန္တာသုတသတင်းတွေကနေရရှိမဲ့သုတနဲ့ထူးခြားဆန်းပြားသတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါလေခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American သံနဲ့ RFA လွတ်လပ်တဲ့အာရှသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါ
လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelcha 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီတည်င်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တင်းလာနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32လိုင်းဒိုမီတာ49လိုင်းလမ်းမီတာ190 kHz 1595ကပါကျွန်တော်တို့ဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတည်တံ့ထုတ်လွှင့်မှာဖြစ်ပါတယ်ကျွန်တော်ဒီပေးစာကဏ္ဍတခါသတင်းတွေကသုတထူးခြားဆန်းပြသတင်းများအစီအစဉ်မတိုင်ခင်မှာအရင်ဆုံးနားဆင်ရမှာကတော့သတင်းမီဒီယာမြင်ကွင်းကျအစီအစဉ်ဖြစ်ပါတယ်။ကြည်သွေးနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာသတင်းမီဒီယာမြင်ကွင်းကျအစီအစဉ်မှာဒီတစ်ပတ်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်အဝန်အနေနဲ့ပို့ပြီးတော့အားထုတ်ဖို့လိုအပ်နေတဲ့မြန်မာအရေးအကြောင်းကိုဆွေးနွေးတင်ပြထားပါတယ်။မန်အင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကမ္ဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့အခုတည်းပုံမအားထုတ်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအေယာဝတီသတင်းဌာနကဒီမိုကရေစီညွှန်းကိန်းတွင်မြောက်ကိုရီးယားအောက်မြန်မာပြည်ရောက်လို့ခေါင်းစဉ်ပေးက2022 February 16ရက်နေ့ကရေးသားပါတယ်Economist Intelligence Unit EIU ရဲ့နောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးခန်းစာအရဒီမိုကရေစီညွှန်းကိန်းမှာ2022ခုနှစ်အတွင်းကမ္ဘာပေါ်ရှိနိုင်ငံများနဲ့မြန်မာနိုင်ငံဟာမြောက်ကိုရီးယား၊အာဖဂန်နစ္စတန်တို့နဲ့အတူဇယားရဲ့အောက်ဆုံးမှာကြာရောက်နေပါတယ်။ EIU ကနိုင်ငံပေါင်း168နိုင်ငံကိုလေ့လာဆန်းစစ်ခဲ့ရမှာဒီမိုကရေစီကျင့်သုံးမှုအ ਨੇ ဆုံးနိုင်ငံများအဖြစ်မြောက်ကိုရီးယားကအဆင့်165၊မြန်မာက166နဲ့အာဖဂန်နစ္စတန်က169နဲ့ဇယားရဲ့အောက်ဆုံးမှာပေါ်ပြထားပါတယ်မြန်မာနိုင်ငံဟာစစ်တပ်အာဏာမသိမ်းခင်2020ခုနှစ်ဒီမိုကရေစီညွှန်းကိန်းမှာအဆင့်135ရှိခဲ့ပါတယ် EIU ကဒီမိုကရေစီစနစ်ညွှန်းကိန်းကိုတိုင်းတာရမှာအချက်5ချက်နဲ့တိုင်းတာတယ်လို့သိရပါတယ်အဲ့ဒီအချက်တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ဗဟုဝါဒအစိုးရလုပ်ငန်းလည်ပတ်မှုနိုင်ငံရေးရာပါဝင်ဆောင်ရွက်နိုင်မှုအခြေအနေဒီမိုကရေစီအလေးအထနဲ့ပြည်သူလူထုလွတ်လပ်ခွင့်တို့ပဲဖြစ်ပါလေဒီမိုကရေစီအကြဆုံးထိတ်တန့်ဆယ်နိုင်ငံစီးရင်မှာတော့နော်ဝေးနယူးဇီလန်ဖင်လန်ဆွီဒင်အိုက်စ်လန်ဒိန်းမတ်အိုင်ယာလန်ဩစတြေးလျနဲ့ဆွစ်ဇာလန်တို့ပါဝင်တယ်လို့ EIU ရဲ့အစည်းအဝေးခန်းစာကိုကိုးကားပြီး ARD သတင်းဌာနကရေးသားထားပါတယ်
ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေရဲ့အခြေခံအကြဆုံးအခွင့်အရေးဟာလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ခွင့်ပဲဖြစ်ပါတယ်။ဒါကြောင့်မီဒီယာလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာဟာလည်းဒီမိုကရေစီအခွင့်အရေးဘယ်လောက်ရှိသလဲဆိုတာနဲ့ဆက်စပ်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းစီစဉ်မှာ2022ခုနှစ် February 16ရက်နေ့ကပဲစစ်အာဏာကိုရင်ဆိုင်နေကြရတဲ့ပြည်သူသတင်းတောက်များဆိုတဲ့ခေါင်းစဉ်နဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာစစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ရေရောက်လာချိန်မှာသတင်းလွတ်လပ်ခွင့်တွေလည်းတစ်ချိန်တိုးကျဆင်းနေပါတယ်။ယာနဲ့ချီတဲ့သတင်းသမားတွေအဖမ်းခံရတာလည်းရှိသလိုအသက်ခံရသူတချို့လည်းရှိခဲ့ပါတယ်။သတင်းဌာနအတော်များများကလည်းစစ်ကောင်စီကပိတ်သိမ်းခဲ့တာပါလို့ဖော်ပြထားပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ရဲ့ပြောဆိုချက်အရပြီးခဲ့တဲ့12လတာကာလအတွင်းအဖမ်းခံရတဲ့သတင်းတောက်ဥယျာဉ်ထဲမှာအမျိုးသမီး12ဦးပါဝင်ပြီးစုစုပေါင်း146ဦးရှိတယ်လို့ဖော်ပြထားပါတယ်။ Reporting ASEAN အဖွဲ့ရဲ့အဆိုအရတော့သတင်းတောက်122ဦးအဖမ်းခံခဲ့ရတယ်။အဲ့ဒီထဲက48ဦးဟာယနေ့အထိဖမ်းဆီးခြင်းကိုခံနေရပြီး16ဦးဟာစွဲချက်မျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခြင်းခံထားရတယ်။တဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လဲ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောင်များအဖွဲ့က နိုင်ငံပေါင်း180အနက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ကိုအဆင့်140လို့သတ်မှတ်ခံရခြင်းဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာဒီမိုကရေစီအခွင့်အရေးတွေစိတ်သုံးလာသလိုမီဒီယာလွတ်လပ်ခွင့်ဟာလည်းအဆိုးဆုံးအခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ဆိုနိုင်ပါတယ်။ဒါ့အပြင်နိုင်ငံအနှံ့တိုက်ပွဲတွေပေါ်ပေါက်လာပြီးပြည်ရင်းစစ်ပုံမှုကျယ်ပြန့်လာခဲ့ပါတယ်။အထူးသဖြင့်စကိုင်းတိုင်းမကွေးတိုင်းချင်းပြည်နယ်ကယားပြည်နယ်နဲ့ကရင်ပြည်နယ်တို့မှာတိုက်ပွဲတွေပုံမှုပြင်းထန်ခဲ့ပြီးတိုက်ပွဲတွေနဲ့လွတ်မြောက်ရာကိုရှောင်တိမ်ကြရတဲ့စစ်ပေးရှောင်အရေးအတွက်ဟာလည်းတဖြည်းဖြည်းပိုတိုးလာနေပါတယ
်2021ကုန်ချိန်မှာမြန်မာနိုင်ငံလူဦးရေရဲ့25တန်းဟာဆင်းရဲမွဲတေသူတွေဖြစ်နေထိုင်ရမယ်လူဦးရေ14တန်းခွဲဟာလူသားချင်းစာနာထောက်ထားတဲ့အရေးပေါ်အကူအညီတွေလိုအပ်လိမ့်မယ်စစ်ပေးရှောင်လူဦးရေဟာလည်း3,200ကနေ4,000အထိရှိလာနိုင်တယ်။ဒါအပြင်လူကုန်ကူးမှုပြဿနာ၊မူရေးဆေးဝါးကုန်သွယ်မှုကြီးထွားလာတဲ့ပြဿနာ၊တစ်ခိုးထုတ်မှု၊ကြောင်မြတ်နဲ့တတ်ထုခိုးတူးမှုစတဲ့ပြဿနာတွေဟာလည်းပုံမှန်ကျေပြန့်လာနေတယ်။အဲ့ဒီလိုအခြေအနေမှာကိုဗစ်ရောဂါကပ်ဘေးကိုလည်းရင်ဆိုင်နေရတယ်လို့ပြီးခဲ့တဲ့ဇန်နဝါရီလ31ရက်နေ့ကကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်တစ်ခုမှာမြန်မာနိုင်ငံအခြေအနေကိုဖော်ပြထားပါတယ်။ဒီအချက်လက်တွေကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာဘယ်လောက်ထိအောင်စိုးရင်စရာကောင်းနေသလဲဆိုတာကိုညွှန်ပြနေပါတယ်။ဒါကြောင့်လဲကုလသမဂ္ဂရဲ့2022ဇန်နဝါရီလ28ရက်နေ့သတင်းထုတ်ပြန်ချက်တစ်ခုမှာလူ့အခွင့်အရေးဆိုင်ရာကော်မရှင်နာမင်းကြီးမစ်ရှဲဘတ်ရှ်လက်ကအခုလိုစိုးရင်တကြီးတိုက်တွန်းပြောကြားခဲ့တာတွေ့ရပါတယ်
။မြန်မာနိုင်ငံမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီပြန်လည်ရှင်သန်နိုင်ဖို့အတွက်နဲ့စနစ်တကျလူ့အခွင့်အရေးချိုးဖောက်မှုတွေညှဉ်းပန်းနှိပ်စက်မှုကျူးလွန်နေသူတွေကိုအရေးယူနိုင်ဖို့တာဝန်ခံစေဖို့တေကြစီမဲ့ဆောင်ရွက်မှုတွေကိုအရေးတကြီးလှုပ်ကြရမယ့်အချိန်ရောက်နေပြီလို့ဒေတာရင်းနဲ့ဒေတာရင်းပြင်ပကအစိုးရတွေကိုရောစီးပွားရေးလုပ်ငန်းတွေကိုပါကျမတိုက်တွန်းချင်ပါတယ
်။ဟုတ်လဲဟုတ်ပါတယ်။မြန်မာနိုင်ငံမှာအရေးတကြီးနဲ့အရင်ဆုံးလှုပ်ဆောင်ဖို့လိုအပ်နေတာကစိတ်ရဆုမှုမြောက်တဲ့အကြံဖက်မှုတွေရပ်တန့်ဖို့ပါ။ပြီးရင်အရေးပေါ်လိုအပ်နေတဲ့လူသားချင်းစာနာထောက်ထားတဲ့အကူအညီတွေလိုအပ်နေသူတွေထံအမြန်ဆုံးပေးပို့နိုင်ဖို့ပါ။ဒီကိစ္စတွေဆောင်ရွက်နိုင်ဖို့ဆိုရင်ကုလသမဂ္ဂအာဆီယံအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့စိုးရင်ပူပန်နေုံပြစ်တင်ရှုတ်ရှားနေုံနဲ့မလုံလောက်တော့ပါဘူးလက်တွေ့ကြတဲ့ရည်ရွယ်ဆောင်ရွက်မှုတွေဒီတဲ့အားထုတ်ဖို့လိုအပ်နေပါပြီဒါကြောင့်လူ့အခွင့်အရေးကော်မရှင်နာမင်းကြီးမစ်ရှဲဘတ်ရှ်လက်ရဲ့ပြောကြားချက်ကိုပဲကိုးကားပြီးပြောရမယ်ဆိုရင်ပြစ်မှုကျူးလွန်သူတွေအနေနဲ့ပြစ်ဒဏ်တွေကနေကင်းလွတ်နေသမျှကာလပတ်လုံးမြန်မာနိုင်ငံတည်ငြိမ်ရေးဆိုတာစိတ်ကူးရင်ပုံပြင်လို့ဖြစ်နေပါလိမ့်မယ်စစ်တပ်ဟာသူတို့လုပ်ခဲ့သမျှတွေအတွက်တာဝန်ယူတာဝန်ခံမှသာမြမအရေးဟာရှေ့ဆက်လို့ရပါမယ်လူတွေကလည်းဒါကူပဲတောင်းဆိုနေကြတာဖြစ်ကြောင်းပါတယ်ခင်ဗျာ
မီဒီယာမြင်ကွင်းကျယ်အစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီမြမပြည်မသေးစာများအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။မတ်အေးတန်နာကျော်စီစဉ်တင်ဆက်တာဖြစ်ပါတယ်ဗျာ
။ဘေးအနေကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေသောရရှိများရှင်။VOE ကိုရေးလာတဲ့သောရရှင်ရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါတော့မယ်ရှင်။အခုအရင်ဆုံးသောရရှင်ရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။နာနာဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့ပြက်ကလင်လေးပို့ပြီးတာကျေးဇူးတင်ပါတယ်။တတိယဆိုင်ဆိုင် VOE သတင်းနားထောင်နေတော့မှရောက်လာလို့အရန်ဝမ်းသာပါတယ်ရှင်လို့စာရေးလာပါတယ်။အမည်မဖော်ခြင်းနဲ့မလေးရှားရောက်မြန်မာပါဆိုတဲ့သရရှင်တယောက်ကတော့ VOE ကိုအမြဲတမ်းနားထောင်အားပေးနေပါတယ်။ VOE ဝိုင်းတော်သားတွေအားလုံးကျန်းမာရွှင်လန်းကြပါစေလို့လည်းဆုတောင်းပေးလာပါတယ်။နေမျိုးထွတ်ဆိုတဲ့သရရှင်ကတော့မင်္ဂလာပါ VOE ကျွန်တော်တချင်းတောင်းချင်လို့ပါ။ထွေတဲ့ရဲ့အမေရင်တချင်းလေးပါတဲ့။ KIA နဲ့အတူရှေ့တန်းထွက်နေရတဲ့ PDF ရဲဘော်တွေနဲ့အတူနားထောင်ချင်လို့ပါ။ရှေ့တန်းရောက်နေတာဆိုတော့မိသားစုနဲ့အတူဇာတိမြေလေးလွှမ်းလို့ပါဗျာ။ကျွန်တော်ကဒဇယ်မျိုးနယ်တဲ့ကရွာလေးတရွာကပါ VOE ဝိုင်းတော်သူဝိုင်းတော်သားတွေနဲ့အတူမြန်မာပြည်ကြီးငြိမ်းချမ်းပါစေလို့ဆုတောင်းပေးလာပါတယ်အထွန်းဖွားဆိုတဲ့သောရှင်ကလည်းမန္တန်းလောင်ရဲ့အတန်ဝဲဝဲတင်ဆက်မှုနဲ့ဥကျော်ဇန်သားရဲ့တင်ပြမှုတွေကိုကြိုက်ပါတယ်
ဖီဟိုကိုညာကိုနိုင်ဆိုရင်ဘလောက်အလုပ်ရှုပ်ရှုပ်နားမထောင်ရရင်တခုခုလိုနေတလို့ခန်းစားရတယ်အမကံပြိတ်တက်ပါဗျာတဲ့ကျွန်တော်စာကိုချက်မထားပါနဲ့ဆိုပြီးတော့တခြင်းတစ်ဖို့တောင်းလာတာပါသူကမြန်မာပြည်သူပြည်သားတွေအတွက်ပါလို့လည်းပြောလာပါတယ်ဟုတ်ကဲ့ပါသူတို့လိုတေးတောင်းတဲ့တခြားသူတွေလည်းရှိပါတယ်နော်အရင်တော့ကစာရီမှာလည်းကျွန်မပြန်ပြီးတော့ဖြေခဲ့ပေးပူပါတယ်အချိန်ခက်ခဲကြောင့်ဒ
ကျွန်တော်တို့ဒီမှာရွာနဲ့ပါလို့နှစ်ဖက်လုံးတော့ပဲကပ်ပြနေရတာ။ရွာသားရခင်ကျွန်တော်တို့အဒီမှာရွာနဲ့ပါလို့နှစ်ဖက်လုံးတော့ပဲကပ်ပြနေရတာ။ရွာသားရခင်ကျွန်တော်တို့အဒီမှာရွာနဲ့ပါလို့နှစ်ဖက်လုံးတော့ပဲကပ်ပြနေရတာ။ရွာသားရခင်ကျွန်တော်တို့အဒီမှာရွာနဲ့ပါလို့နှစ်ဖက်လုံးတော့ပဲကပ်ပြနေရတာ။ရွာသားရခင်ကျွန်တော်တို့အဒီမှာရွာနဲ့ပါလို့နှစ်ဖက်လုံးတော့ပဲကပ်ပြနေရတာ
ပြေကတင်ဆက်ပေးတဲ့ဆောင်းပါးတဲ့ပုံနဲ့ပတ်သက်လို့အမြင်မဖော်ပြပါနဲ့ဆိုတဲ့သတင်းရှင်သူရဲ့အမြင်ကိုရေးလာတာလည်းဖော်ပြပေးချင်ပါတယ်မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့ဖေဖော်ဝါရီလတရနေ့တော့ကတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတနှစ်ကြာလာတဲ့အချိန်မြန်မာပြည်ညာရေးခန္ဓာသ
မှာတရရှင်တယောက်ပြန်ပြီးတော့ရေးလာတာမှာတော့
ပညာရေးနှိမ့်ချမှုနဲ့ပတ်သက်တဲ့ဆောင်းပါးမှာမိဘတူဖြေးချသွားတာကြားမိပါတယ်ဖြေးတဲ့သူနည်းသလိုအောင်တဲ့သူလည်းနည်းလိမ့်မယ်တဲ့သူပြောချင်တာကကြောင်းတဲ့သူနည်းတာကိုပြောလို့ရင်းလို့နားလည်မိပါတယ်တက္ကသိုလ်အဆင့်မှာဖြစ်နေတာလေးတစ်ခုပြောပြစီမန္တလေးတက္ကသိုလ်ဘွဲ့လွန်အင်္ဂလိပ်စာသင်ကြားရေးဒီပလိုမာသင်တန်းကဆံမွဲဖြေးဖို့နှစ်ပါးသာကျန်နေပါသေးတယ်ကိုဗစ်ကြောင့်နားခဲ့ရကနေဆရာနာသင်လိုက်တောင်မှဆက်မဖြေရသေးပါဘူးဒါပေမဲ့ပြီးခဲ့တဲ့2021မှာအောင်စင်းထွက်လာပါတယ်။အကြမရှိတန်းလုံးကျွတ်အောင်ပါတဲ့။အောင်သူအားလုံးကိုလည်းမဟာဝိဇ္ဇာတန်းဝင်ခွင့်ဆောင်မွဲဖြေဆိုခွင့်ပြုခဲ့ပါတယ်။အဲဒီဆောင်မွဲကိုဝင်ဖြေသူအားလုံးအောင်ခဲ့တယ်လို့အခုဆိုရင်အတန်းတက်နေကြပါပြီ။အဲဒီတော့အနာဂတ်မှာဘယ်လိုဖြစ်မလဲတွေးကြည့်ကြပါဗျာ။ဟု
တ်ကဲ့ပါဒီသောရရှင်ပြောလာတာကလည်းဒီဆောင်မွဲမှာပါတဲ့အကြောင်းအရာနဲ့တူနေပါတယ်နော်။ဒီအနာသိမ့်ပြီးတဲ့နောက်မြမပညာရေးခဏတည်တည်သာထိခိုက်လာနေရပြီးတော့တော်တော်လေးပြန်ပြီးတော့နလန်ထူနိုင်မှုစူးစမ်းရအောင်မယ်ဆိုတဲ့အခြေအနေကိုဒီသောရရှင်ရဲ့စာကထင်ရှားစေပါတယ်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားခြင်းပါတယ်မြန်မာနိုင်ငံကအစီအရေးပြိပခါတွေကြောင့်ပြည်သူတွေတော်တော်အထင်အနေရပါပြီဆိုတော့ရေးလာတဲ့သောရရှင်ဟယ်လန်ကတော့
VOA ရဲ့မြန်မာနိုင်ငံတော့ပြည်သူနဲ့အစိုးရရန်သူတွေဖြစ်သွားပြီကြောက်မယ်ထင်တာပဲပြည်သူတရလုံးမပါဝင်တော့လေနော်ပြည်သူတွေအားလုံးပါဝင်ဖို့ဆိုတာလည်းမဖြစ်နိုင်လို့နေပါပါအသက်တွေကြွေရအောင်မယ်ပဲထင်လို့တရမှစိတ်မအေးဘူးတစ်ဖက်ဖက်ကနားကြရင်ကောင်းတော့မယ်ထင်ပြီးပျက်စီးကုန်တော့မယ်ပြုပြင်မရဖြစ်ကုန်တော့မယ်တခုခုအမြန်လုပ်ကြပါတော့တောင်းပန်ပါတယ်နှစ်ဖက်လုံးကိုတောင်းပန်တာပါ
ဒီစားကိုအတန်နှင့်ပေးစေချင်ပါတယ်။ရောက်လာတော့မသိပါဘူးလေ။ဟုတ်ကဲ့ပါဟယ်လန်ကြီး။ Messenger ကရေးပို့လာတဲ့စာတွေကျွန်တော်တို့လက်ခံရရှိပါရနော်။သူကသူ့ရင်တဲ့အမေရဲ့သချင်းလေးလည်းနားဆင်ပြရစီတဲ့။အားလုံးသောသူတွေနဲ့အတူနားဆင်ချင်ပါတယ်တဲ့။ဟုတ်ကဲ့ပါဟယ်လန်ပထမပိုင်းတုန်းကသောရရှင်တီကိုပြန်ချပေးလိုက်တာကြားမယ်ထင်ပါတယ်။အဲဒီသောရရှင်တယောက်ကလည်းအမေရင်သချင်းလေးပဲတောင်းထားတာပါနော်။ကျွန်တော်တို့အချိန်အခက်ခဲကြောင့်သချင်းကန္နာကိုရက်ဆိုင်ထားရပါတယ်ရှင်။နောက်တော့ရှင်တယောက်ကတော့နောက်တစ်ပတ်ပေးစာပြန်စာအစီအစဉ်မှာကျွန်တော်စာလေးကိုစောင့်မျှော်နားဆင်နေပါမယ်ဆိုတဲ့တော့ရှင်ထူပြေအောင်ပါသူကတော့
မင်းအောင်လိုင်ကတော့ဥပဒေအထက်မှာမြည်သူများမရှိเสียလို့ပြောထားပေမဲ့စန္ဒပြလူငယ်တွေကိုတနတ်နဲ့ခေါင်းတဲတဲ့ပြစ်ကားနဲ့နောက်ကနေတိုက်ပုံမှန်အမျိုးမျိုးချဖမ်းဆီးတပ်ဖြတ်အဲ့ဒါကိုသူတို့ကစူပူမှုလုပ်လို့လို့တဲ့တနေရာမှာလူ၅ယောက်တဲ့ပိုဆူးလို့တဲ့ဒါပေမဲ့သူတို့ကိုထောက်ခံအားပေးတဲ့သူတွေကြတော့စူပူယုံမကတနေရာမှာလူ၅ယောက်မကရဲတွေစစ်သားတွေကပါလုံခြုံရေးယူထားပေးလိုက်သေးတယ်။ဒါဥပဒေအထက်မှာမြည်သူမှမရှိတာလားလို့ကျွန်တော်မေးကျင်ပါတယ်
။ဥပဒေအထက်မှာဘယ်သူမှမရှိဘူးလားလို့မေးကျင်ပါတယ်ဆိုရဲမေးခွန်းနဲ့အတူနောက်တစ်ကြောင်းကိုတော့ VOE ကအစဉ်ပြေမှဖတ်ကြားပေးစီခြင်းပါတဲ့။အဲ့ဒါကဥပဒေအထက်မှာဘယ်သူမှမရှိဘဲနဲ့သူပြောထားတဲ့စကားလုံးပေါ့လေ။အဲ့ဒီအကြောင်းအရာအဲ့ဒါရှိနေတာလားလို့မေးချင်ပါတယ်တဲ့ဟုတ်ကဲ့ပါကိုထူးပြည့်အောင်ပြောသလိုပဲကျွန်တော်တို့တော့ဒီနောက်တစ်ကြောင်းကိုအစစ်မပြေလို့မဖတ်ပေးလိုက်တော့ပါအောင်နော် VOA ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအမြဲဆုံးကျန်းမာလာစေချင်ပါပြီတဲ့ထတ်တူဆန္ဒပြုပါတယ်ရှင်နောက်ထပ်သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးချင်ပါတယ်သူကတော့မင်္ဂလာပါကျွန်တော်ရဲ့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတာပါ စစ်ခေါင်းဆောင်တွေထင်တိုင်းကျဲနေတာကို PDF လူငယ်တွေရရလက်နေနဲ့ခုခံတိုက်ခိုက်ပေးနေပါတယ်။အဲဒီလူငယ်တွေကစကားစကားတိုက်လျင်တွေအမြောက်ကြီးတွေနဲ့အနိုင်ကျင့်ပစ်ခတ်နေတာအင်အားကြီးနိုင်ငံခေါင်းဆောင်တွေကတားပိုင်ခွင့်မရှိတော့ဘူးလားတဲ့။သိကြပါတယ်ကျေးဇူးပြုပြီးဖြေပေးပါတယ်။ဟုတ်ကဲ့ပါ။ဟိုအရင်စာတွေမှာလည်းတော်ရရှင်တွေမေးထားတာတွေရှိပါတယ်။ဒီမြန်မာနိုင်ငံကအရေးကိစ္စကိုနိုင်ငံခြားကဝင်ပြီးတော့ကင်တွယ်ဖြေရှင်းလို့မရဘူးဆိုတာကိုပါ။ဟုတ်ကဲ့ရေဘူးရပြောရမယ်ရှင်တော့တိုင်းပြည်တစ်ပြည်ရဲ့ပြည်တွင်းရင်းကိုတခြားနိုင်ငံတွေမြင်မြင်ဆင်ဆင်ဝင်ရောက်ဆွတ်ဖက်ရေးယူတာမျိုးလုံးလုံးမရပါဘူးเนาะဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့သူတွေကိုတေချာမေးပြီးတော့တေချာလေးနောက်ပိုင်းမှာဖြေသွားပေးပါမယ်ပထမအကြိမ်စာရေးလိုက်ပါတယ်အကောင့်တော့မဖော်ပြပါနဲ့လို့ရေးလာတယ်နောက်ထပ်သောရရှင်တစ်ယောက်ကတော့စကားစကား NUG ကခံမှန်းထားသလိုပို့ပြီးတော့ကျန်တဲ့ဖိနေလာသလိုဗယံပဒါလည်းဆန်လာပါတယ်ဒါမဲ့လည်းနှစ်လပိုင်းတစ်ရက်နေ့ဒီအနာသိနှစ်ပတ်လည်နေ့ကတော့တမိုင်းတွင်ရင်းမဲ့နေပါအတန်တိတ်တပိတ်မှာပြည်သူတွေအားလုံးနှိပါပါဝင်ခဲ့ကြလို့အစကစားလုံးဝရှုံးနေသွားရပါတယ်ဆိုပြီးတော့ဒီသောရရှင်တယောက်အနာသိနှစ်ပတ်လည်မြန်မာနိုင်ငံမှာအတန်တိတ်တပိတ်ကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့ရေးလာပါတယ်သောရရှင်ရဲ့ပေးစာတွေကိုတော့ဒီတပတ်ဒီမှလည်းရက်ချင်ပါတယ်နော်သောရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့တရင်တပတ်ကိုကြော်ဖြတ်နိုင်ပါစေလို့ဆုတောင်းနေပါတယ်ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတင်းနှင်းတွင်နေညာပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲသွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bammy's ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bammy.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သောရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။ VOA ရဲ့တနင်္လာနေ့မနေ့ကအစီအစဉ်တွေကိုသောရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာဒီမြန်မာပြည်မှာပေးစာများအစီအစဉ်နားဆင်ရအပြီးမှာတော့မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်နိုင်ပါပြီ
And destabilizing accumulation of small arms and light weapons and their ammunitionRemain
arms embargo လို့ပြောဆိုနေကြတဲ့လက်နက်ကုန်သွယ်မှုပိတ်ပင်တာကိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်ပြီးလိုအပ်တဲ့နိုင်ငံတွေနဲ့အစိုးရမဟုတ်တဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြုလုပ်ကြပါတယ်။ဒီလိုအရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂအပါအဝင်ဥရောပသမဂ္ဂလို American ပြည်ထောင်စုလို Democracy နဲ့လူအခွင့်အရေးပေါ်အလေးထားတဲ့အဖွဲ့အစည်းကြီးတွေနဲ့အင်အားကြီးနိုင်ငံတွေကအများဆုံးလှုံ့ဆော်ကြပါတယ်။အဲ့ဒီလိုလက်နက်ကုန်သွယ်မှုကိုပိတ်ပင်မှုတွေပြုလုပ်ဖို့အတွက်လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုံ့ဆော်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတွေကဖိအားပေးတိုက်တွန်းကြတာပါ။1990ခုနှစ်နောက်ပိုင်းတွေမှာနိုင်ငံတချို့ကဒီလိုလက်နက်ကိုင်ကုန်သွယ်မှုပိတ်ပင်တားမြစ်တဲ့အရေးယူမှုတွေပိုပြီးတွေ့မြင်လာရပါတယ်။
SIPRI လို့ခေါ်တဲ့ SIPRI Stockholm နိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကြီးရဲ့စီးရင်စရာတွေအရကုလသမဂ္ဂကနေလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကတော့တာလီဘန်နဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန် Central African Republic ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီရန်နိုင်ငံအီရတ်ကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ ISIN လို့ပြောတဲ့အယ်ကာအီဒါနဲ့သူနဲ့မိဖက်ပြုတတိပုဂ္ဂလတွေနဲ့အဖွဲ့အစည်းတွေလေဗနွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလီဘီယာနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေမြောက်ကိုရီးယားနိုင်ငံဆိုမာလီယာနိုင်ငံတောင်ဆူဒန်ဆူဒန်နိုင်ငံဒါဖောဒီတာကလက်နက်ကိုင်အဖွဲ့တွေယေမန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေပဲဖြစ်ပါတယ်ကုလသမဂ္ဂလိုပဲ EU ဥရောပသမဂ္ဂကလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိပါတယ်။အဲ့ဒါတွေကတော့ Al-Qaeda, Taliban, Belarus နိုင်ငံ, Central African Republic, တရုတ်နိုင်ငံ, Congo နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Egypt နိုင်ငံ, Iran နိုင်ငံ, Iraq နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Lebanon နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Libya နိုင်ငံမြန်မာနိုင်ငံ၊မြောက်ကိုရီးယား၊ရုရှား၊ဆိုမာလီယာ၊တောင်ဆူဒန်၊ဆူဒန်၊ဆီးရီးယား၊ဗင်နီဇွဲလာ၊ယီမင်နဲ့ဇင်မာဘွေနိုင်ငံတွေဖြစ်ပါတယ်။ EU အနေနဲ့မြန်မာနိုင်ငံကို1992ခုနှစ်ဇွန်လ29ရက်နေ့ကတည်းကဥရောပကောင်စီရဲ့ပြဋ္ဌာန်းချက်နဲ့အရေးယူပိတ်ပင်ထားတာပါ။ American ပြည်အောင်စုကတော့တရုတ်နဲ့ဂျူဘာနှစ်နိုင်ငံကိုလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားပါတယ်။UK ကတော့ Argentina နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပြီး OSCE လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့ Armenia နိုင်ငံနဲ့ Azerbaijan နှစ်နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပါတယ်။ဒီလိုဒီမိုကရေစီရဲ့လူ့အခွင့်အရေးနဲ့တရားမျှတတဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွက်လက်နက်ကိုင်ကုန်သွယ်မှုရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့နိုင်ငံတွေထဲမှာပါဝင်တဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတွေကလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ကြားကပဲကမ္ဘာပေါ်ကလက်နက်ကုန်သွယ်မှုပမာဏအများဆုံး10နိုင်ငံထဲမှာပါဝင်ပါတယ်။ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ရုရှားဟာကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်နှစ်မှာရှိနေပြီး American နဲ့ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်ခုနှစ်မှာရှိနေတာပါရှင်။
အခုတော့ထူးခြားဆန်းပြားသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီ sorry Arabia နိုင်ငံကဇွန်ဘီသွေးဆုပ်ဖုတ်ကောင်တွေနဲ့အတူညစာစားနိုင်မဲ့စားတောက်ဆိုင်တခါဟောင်ကောင်ကတန်ဖိုးအကြီးဆုံးစိန်တွန်းကိုလေလံတင်ရောင်းချမဲ့တဲ့တင်စတာတွေကိုတော့အကူငင်းညံ့တဲ့အတူမက်ခင်ဖြူတွေကတင်ပြထားပါတယ်
Sorry Arabia နိုင်ငံမြို့တော် Riyadh မှာဇွန်ဘီတွေ Vampire သွေးဆုပ်ဖုတ်ကောင်တွေနဲ့ညစာစားနိုင်တဲ့စားတောက်ဆိုင်တစ်ခုကိုဖွင့်လိုက်ပါတယ်။ဒီစားတောက်ဆိုင်ရဲ့နာမည်ကတော့ Shadows လို့နာမည်ပေးထားပြီးတော့စပွဲတွေနားမှာလည်းအယိုးကောင်းတွေသွေးတွေကိုခင်းကျင်းထားပါတယ်။ဆိုင်ဝန်ထမ်းတွေကလည်းဇွန်ဘီပုံစံ Vampire သွေးဆုပ်ဖုတ်ကောင်ပုံစံတွေဝစ်ဆင်ပြီးဆိုင်ကိုလာရောက်စားသုံးကြတဲ့သူတွေကို6လန်နာတွေလည်းလုပ်ပါတယ်။ရှီယူဆွဲနိုင်ငံတစ်ခုဖြစ်တဲ့ Sorry နိုင်ငံရဲ့ပုံရိပ်ကိုတိုးတက်အောင်လုပ်ချင်တာကြောင့်အခုလိုဆိုင်မျိုးကိုဖွင့်ထားတာလည်းဖြစ်ပါတယ်။ Sorry အင်ရှင်မင်သားမိုဟာမက်ဘင်ဆယ်မန်က2019ခုနှစ်ကတည်းကပြုပြင်ပြောင်းလဲရေးတွေစတင်ခဲ့ပြီးတော့2020ခုနှစ်မှာလည်းကမ္ဘာလက်ခီးသွွားတွေလာရောက်ခွင့်ကိုလည်းဖွင့်ပေးခဲ့ပါတယ်။အရင်တုန်းကတော့ Sorry နိုင်ငံသားတွေအနေနဲ့အခုလိုဖျော်ဖြေရေးမျိုးကိုခံစားခြင်းရင်နိုင်ငံသားကိုသွားရပြီးတော့အခုနောက်ပိုင်းမှာတော့နိုင်ငံအတွင်းမှာပဲရုပ်ရှင်ုံတွေနဲ့အမျိုးသားအမျိုးသမီးရောကြည့်လို့ရတဲ့ဂီတပွဲတွေကိုပါကျင်းပလာနိုင်တာဖြစ်ပါတယ်ရှင်။
ဟောင်ကောင်မြို့မှာကမ္ဘာအလေးချိန်အများဆုံးနဲ့တန်ဖိုးအကြီးဆုံးအပြာရောင်စိန်ကြီးတစ်လုံးကိုစွတ်တပီလေလံဌာနကလေလံတင်ရောင်းချဖို့ရှိပါတယ်။ဒီစိန်ကြီးကို2021ခုနှစ်ကတောင်အာဖရိကကိုလီနန်မိုင်းတွင်းမှာတူးဖော်ရခဲ့တာဖြစ်ပြီးတော့ရှားပါတဲ့အပြာရောင်စိန်ပွင့်ကြီးတစ်ပွင့်လည်းဖြစ်ပါတယ်။အလေးချိန်15ကာရက်ကျော်ရှိပြီးတော့အတွင်းပိုင်းမှာလည်းအနာအဆာမရှိပဲစိန်ကိုဖြတ်တောက်ထားတာကလည်းအဆင့်ကလေးတွေနဲ့ဖြတ်တောက်ထားတာကြောင့်စိန်ရဲ့အယောင်ဟာတောက်ပနေတယ်လို့စွတ်တပီရဲ့အယောင်ဒါရိုက်တာFrank Everett ကပြောပါတယ် American ကြောင်းမြတ် Institute GIA ကလည်းဒီစိန်ကို Fancy Vivid Blue လို့အဆင့်အမြင့်ဆုံးသတ်မှတ်ထားပြီးတော့ဒီလိုအဆင့်ရတဲ့အပြာရောင်စိန်ကတိရခိုင်နှုန်းအောက်ထက်နည်းပါတယ်ဟောင်ကောင်မြို့မှာ April လကျရင်ဒီစိန်ကိုလေးလံတင်ရောင်းချတဲ့အခါအ အမေရိကန်ဒေါ်လာ48တန်းထက်မနည်းရဖို့လည်းခန့်မှန်းထားပါတယ်2015ခုနှစ်တုန်းကဆိုသဘီဂျနီဖာလီလန်ဌာနက Blue Moon of Josephine ဆိုတဲ့စနစ်ကားရရှိတဲ့စိန်နှုန်းကြီးကိုအမေရိကန်ဒေါ်လာ48တန်းခွဲရခဲ့ဘူးတာကြောင့်ဈေးအမြင့်ဆုံးရတဲ့စိန်ဆန်ချိန်ကိုချိုးထားပါတယ်ခင်ဗျာ
ကိုလံဘီယာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့က sloth လို့ခေါ်တဲ့သတ္တဝါတစ်ကောင်ကိုဂျက်ကျိုးပေါ်ကနေဂျက်လိုက်မဲ့အန်ရည်ကကယ်တင်လိုက်နိုင်ပါတယ်တောင်အမေရိကနဲ့အမေရိကအလဲပိုင်းမှာတွေ့ရလေးရှိတဲ့ sloth ဟာနိုးတိုက်သတ္တဝါမျိုးဖြစ်ပြီးဖြည်းဖြည်းနည်းနည်းလှုပ်ရှားတဲ့သတ္တဝါမျိုးဖြစ်ပါတယ်တာရာဇာမျိုးငယ်လေးကဂျက်ကျိုးပေါ်မှာ sloth ကိုတော့ကိုလံဘီယာလျှက်စစ်ကုမ္ပဏီ EPM ကဝန်ထမ်းတူကကယ်တင်ခဲ့တာပါအစပိုင်းမှာတော့ sloth ကကြောက်ပြီးအဝေးကိုထွက်ပြေးသွားခဲ့ပေမဲ့လည်းနောက်ပိုင်းမှာဝန်ထမ်းဖြစ်သူ Victor Hugo Lopez ကဖြည်းဖြည်းအေးအေးပြောဆိုတဲ့အတွက်နောက်ဆုံးမှာသူချိုးပြီးတဲ့တပြက်စီးကိုကင်ဆယ်ခဲ့ပါတယ်။မိနစ်20ကြာတဲ့ဒီအဖြစ်ပြက်အပြီးနောက်ဆုံးမှာတော့ Sloth ကို Baking King နဲ့ကယ်တင်နိုင်ခဲ့ပြီးတောထဲကိုပြန်လွတ်ပေးနိုင်ခဲ့ပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာအယောင်မဲမဲ Tragedy Ashlaw လို့ခေါ်တဲ့တက်တဝါ12ကောင်လောက်ကိုအခမ်းအနားနဲ့ဘေးမဲ့လွတ်တဲ့ပွဲကျင်းပခဲ့ပါတယ်။Ashlaw တတ္တဝါလေးတွေကိုဆိုချီမီကိုဂေဟတ်ဥယျင်ကြီးတဲကသူတို့နေထိုင်ရာရွှွန်အိုင်ကြီးတဲကိုအမွှေးတိုင်တွေထွန်းပြီးဂီတအခမ်းအနားနဲ့ပြန်လွှတ်ပေးခဲ့တာပါအဲ့ဒီတတ္တဝါလေးတွေဟာမြို့တုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာကြောင့်မက္ကဆီကိုစီးတီးမြို့တော်ကမြို့နယ်6ခုကအုပ်ချုပ်ရေးမှုတွေပေါင်းပြီးထိမ့်သိမ့်မှုအတွက်အခုလိုဘေးမဲ့လွှတ်ပွဲကိုစီစဉ်ခဲ့တာပါ Ashlaw တတ္တဝါလေးတွေဟာဖားတစ်ပိုင်းငါးတစ်ပိုင်းတတ္တဝါလေးတွေဖြစ်ပြီးတော့အရေပြားကနေအောက်ဆီဂျင်စုပ်ယူနိုင်တယ်လို့သူတေတီတွေကတွေးရှိထားသလိုသူတို့ရဲ့လက်တွေခြေတွေပြတ်သွားရင်လဲသူ့ဘာသာသူပြန်ပေါက်နိုင်တာကြောင့်သူတို့ရဲ့မျိုးရိုးဗီဇကိုစိတ်ဝင်တစားလေးလာသူတွေလည်းများလာနေပါတယ်အရေးပြားကအောက်ဆီဂျင်ဆုပ်ယူနိုင်တာကြောင့်လဲညဉ့်ဉန်းရေတွေဟာသူတို့ကိုထိခိုက်စေတာပါမက္ကဆီကိုအက်ဆက်တွေရဲ့ဒဏ္ဍာရီထဲမှာတော့ပုံကန်တဲ့နတ်ဖျားဇိုးလော့ဟာအဲ့ဒီအက်ရှ်လော့တတ္တဝါပုံစံဖန်တီးပြီးသူ့ကိုတတ်မဲ့တခြားနတ်ဖျားတွေလက်ထဲကပုံရှောင်ခဲ့ပေမဲ့လဲနောက်ဆုံးမှာအဖမ်းခံခဲ့ရပြီးတော့အသက်ခံခဲ့ရပါတယ်ခင်ဗျာ
ကိုညင်းညင်းတို့စူးစီးတင်ဆက်တဲ့ကဘာတလွားထူးခြားဆန်းများသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီကျွန်တော်တို့စီ VOA ကိုစာရေးခြင်းနဲ့ဆိုရင်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ VOA ရဲ့အင်တာနက်စာမျက်နှာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါယူကရိန်းအရှေ့ဘက်မှာရုရှားလိုလာတဲ့ခွဲထွက်ရေးဓမ္မတွေနဲ့ယူကရိန်းစစ်တပ်တို့ကြားပစ်ခတ်မှုတွေနှစ်ရက်ဆက်ဖြစ်ပွားခဲ့ပြီးတဲ့နောက်ရုရှားကယူကရိန်းရဲ့မြောက်ဖက်နယ်စပ်တစ်လျှောက်ဘယ်လာရုစ်နိုင်ငံထဲမှာသူ့ရဲ့ဆေးလက်ကျင့်မှုတွေကိုတနင်္ဂနွေနေ့ထိဆက်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ယူကရိန်းနယ်စပ်တစ်လျှောက်တန်ရတသိန်းခွဲလောက်ချထားပြီးယူကရိန်းတောင်ဘက်ပင်လယ်နဲ့ထဲမှာရေချောင်းဆေးလက်ကျင့်မှုတွေလုပ်နေချိန်မှာပဲယူကရိန်းမြောက်ဖက်ဘယ်လာရုစ်ထဲမှာရုရှားသမ္မတကဆေးလက်ကျင့်မှုကိုအချိန်တိုးလုပ်လိုက်တာဖြစ်ပါတယ်။ယူကရိန်းအရှေ့ဘက်မှာအပြစ်ခတ်ရက်ဆေးလုပ်ဖို့အတွက်ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တနင်္ဂနွေနေ့မှာသဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတအနန်တော်ကပြောပါတယ်။ခေါင်းဆောင်တို့က105မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအတွက်တန်တမာရေးနှီးလန့်နေပဲဖြေရှာဖို့လိုအပ်ကြောင်းပြင်သစ်သမ္မတအနန်တော်ကသတင်းထုတ်ပြန်တာပါ။စစ်တပ်ကအာဏာသိမ်းခဲ့တဲ့တနစ်ကျော်လာချိန်မှာမြန်မာနိုင်ငံရေးအကျပ်တဲပြည်လဲစီဖို့အတွက်ကြိုးပမ်းနေနေနဲ့အကြမ်းဖက်အဖွဲ့အဖြစ်နဲ့စစ်ကောင်စီကကြေညာထားတဲ့အဖြုတ်ချခံလွှတ်တော်ကိုယ်စားလှယ်များအဖွဲ့နဲ့တွေ့ဆုံခွင့်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာဒီကနေ့တနင်္လာနေ့ကစပြီး၄ရက်ကြာကြာနာစစ်ဆေးတော့မှာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နိုင်ဖြစ်ပါတယ်ခင်ဗျာ။အတမိုင်းဆိုင်ရာရုပ်တမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Derek Smith တို့ဖြစ်ကြပါလေ VOE ရဲ့တင်းနာနေမနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ3049လိုင်းလ190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ရပါစေ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ ကျွန်တော်တို့အစီအစဉ်တွေကိုလည်းဆက်ပြီးတော့ည9နာရီကနေ10နာရီမှာဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်
This program has come to you from the Voice of America, Washington.